ယူကရိန်းနိုင်ငံကစွန့်အဆင်အခြေခံအဆောက်အအုံတွေကိုပြစ်မှတ်ထားပြီးရုရှားကမစ်ဆိုင်းတုံး120ဒရုန်းကူးစင်နဲ့အပြင်းထန်တိုက်ခတ်တဲ့အကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကဒီနေ့ပဲပြောလိုက်ပါတယ်။ရှာဟစ်အမျိုးအစားပါဝင်အဝေးထိန်ဒရုန်းတွေ၊ cruise နဲ့ပတ်တင်းတဲ့မစ်ဆိုင်းတုံးတွေပါဝင်အမျိုးအစားပေါင်းစုံနဲ့တိုက်ခတ်ခဲ့ပြီးယူကရိန်းလေကြောင်းရန်ကာကွယ်ရေးကစုစုပေါင်း140ကိုကြားဖြတ်ပစ်ချက်နိုင်ခဲ့တယ်လို့လည်းယူကရိန်းသမ္မတက Telegram လူမှုကွန်ရက်မှာကြေညာချက်ထုတ်ပြန်ခဲ့တာပါ။ရုရှားရဲ့ဒရုန်းတိုက်ခတ်မှုကြောင့်မက်ကိုလိုက်ဒေသမှာလူနှူးသေဆုံးပြီးကလင်းနှူးပါဝင်6ဦးထဏ်ရရတယ်လို့လည်းယူကရိန်းသမ္မတကပြောဆိုထားခဲ့ပါတယ်။အိုဒက်ဆာဒေသမှာတော့တက်ခတ်မှုကြောင့်နှူးသေဆုံးပြီးစွမ်းအင်လုပ်ငန်းတွေကိုထိမှန်ရာကလက်စစ်မီးနဲ့ရေပြက်လက်မှုတွေကြုံရရတဲ့အကြောင်းဒေသခံအုပ်ချုပ်ရေးမှူးအိုလာကပ်ပါကပြောပါတယ်။2022ခုနှစ်ဖေဖော်ဝါရီလမှာရုရှားကယူကရိန်းကိုကျူးကျော်စစ်တင်ခြင်းကလေးကယူကရိန်းရဲ့စွမ်းအင်ခံနာကိုမကြာခဏပြစ်မှတ်ထားတက်ခတ်ခံခဲ့ရတာကြောင့်လက်စစ်မီးပြတ်တောက်မှုတွေနဲ့လည်းကြုံနေရတာပါ။အခုနောက်ဆုံးရုရှားရဲ့တက်ခတ်မှုဟာ3လအတွင်းအပြင်းထန်ဆုံးဖြစ်နိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုကြပါတယ်ခင်ဗျာ။